တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပြေပူလိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ကျောင်းဖွင့်ရာသီမှာဖြစ်နေတဲ့အခက်အခဲတချို့အကြောင်းနဲ့စပါမယ်ရန်ကုန်တိုင်းသုံးကွာမြို့နယ်နန်းကလေးရွာကရှစ်တန်းတက်ရမယ့်ကျောင်းသားလေးတွေအခက်အခဲဖြစ်နေတဲ့အကြောင်းဒေသခံဦးရင်အေးပြောပြတာကိုအရင်ဆုံးဖွင့်ပြပေးရစေ
ကျန်ကုန်တိုင်းသုံးကမြို့နယ်နိုင်ငံလေးကျွေးရအပိုင်းအလဲတန်း9တန်းအထိပဲရှိတယ်9တန်းဆိုတော့7တန်းတက်ရမှာဖြစ်တဲ့အတွက်သူကမြို့ပေါ်ပြောင်းအောင်ပါအဲ့တော့အခုဒီနေ့ကျမှအကြီးရွာက7တန်းတက်တယ်မယ်ဆိုတဲ့ကိစ္စမျိုးဖြစ်ပေါ်လာတယ်ဒါမှမဟုတ်7တန်းတက်မယ်ဆိုတော့တောင်းလည်းမဆောက်ဘူးဆရာမလည်းမရှိဘူးတောင်းသားတွေကမပြည့်မိမှသလိုသူကပြောတာဒါမှမဟုတ်တောင်းသားမိဘတွေရောတောင်းသားရောမြို့ပေါ်မှာဒီ7တန်းလောက်ကနေထားတယ်အဲ့ဒါကိုပြောင်းတင်တာကိုပြောင်းဖို့မပေးဘူးပြည်ရေးမှုကမပေးတာဆိုတော့ပြည်ရေးမှုနဲ့သွားတွေ့တယ်တော်ကနားရင်ကဟုတ်တယ်ဒီကမပြီးနိုင်စိုက်တဲ့ဒေသဝင်စိုက်တဲ့ဟာတော်တင်ပြောတယ်ဒါကဘူးမဆိုင်ဘူးလေအဲ့လိုမျိုးအကြောင်းကစောင့်လည်းမစောင့်ဘူးစိုက်ပုံလေးကိုတက်ပြီးတော့သူတို့ကဓာတ်ပုံရိုက်သွားဒီနေရာစောင့်မယ်ဆိုတာပဲပြောပြီးတော့လွတ်တော်ကိုယ်ကလေးတွေနဲ့တေးရအုပ်ချုပ်ရေးမှုတွေနဲ့မြို့နယ်အုပ်ချုပ်ရေးမှုတွေကချစ်တန်းချောင်းတိုးထည့်တယ်ဆိုတဲ့ပုံစံကိုဝိုင်းမိလိမ့်သလိုဖြစ်နေတယ
်အေယော်ရီတိုင်းဘူကလေးမြို့နယ်ကယူအာရီမှာလည်းမြို့ပေါ်ကအထက်တန်းချောင်းတွေတွားတက်ဖို့လမ်းဘက်ဆက်သွယ်ရေးအခက်အခဲငွေကုန်ကြေးကျများတဲ့အခက်အခဲတွေကြောင့်နီးစပ်ရာယူအာရီမှာချောင်းတွေဖွင့်အပြင်ဆရာတွေငှားပြီးတင်ကြတာကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းထုတ်သလိုမြို့နယ်ပညာရေးမှူးကဒီနှစ်မှာခွင့်မပြုတော့လို့ကျောင်းသားပေါင်းရာနဲ့ချီပြီးအခက်အခဲဖြစ်နေပြီလို့ပိုကလေးမျိုးကဥအောင်မြင့်ကပြောပြပါတယ
်။တို့ဗမာပြည်မှာလေကျေးလက်ဒေသက900ခန့်လုံးရှိတယ်ပေါ့ဗျာ။ကျေးလက်ဒေသက900ခန့်လုံးကဟိုနန်းနေတရားတွေကျောင်းတွေမပြည့်စုံဘူးပေါ့။မပြည့်စုံတဲ့ခါကျတော့ကျောင်းနဲ့ကျောင်းရဲ့အင်္ဂါရက်ကမှအပေါ်မူလတန်းကျောင်းဆိုရင်အကြီးရဘလောက်အကျယ်ဝန်းဘလောက်ကျောင်းသားဘလောက်လယ်တန်းထက်တန်းဆိုလဲအဲ့လိုပေါ့နော်သူသတ်မှတ်ချက်တွေကြီးတယ်အဲ့ဒီမှာကျွန်တော်ရှင်းလက်ဒေတာတွေမှာလမ်းမဆက်တွေသွားလိုက်မပြည့်စုံတဲ့ခါကျတော့တွဲဘက်ကျောင်းတွေဖွင့်ရတယ်ကြာဒါပေမဲ့တူတူပြောရရင်ဒီနေ့တွဲဘက်ကျောင်းတွေမပြီးတော့မပြီးတော့ဗိုလ်လေးမျိုးနဲ့မှာ96အုပ်စုရှိတဲ့ကျေးရပေါ့9000ကျော်ကတွဲဘက်ကျောင်းတွေကမရတဲ့ခါကျဘူးဗိုလ်လေးမျိုးနဲ့မှာကျောင်းသားပေါင်း9000ကျော်လောက်ကျောင်းတက်လို့မရဘူးဖြစ်နေတယ်
နောက်ထပ်ပေးစာတစ်စောင်ကတော့မွန်ပြည်နယ်တထုံမြို့နယ်ကပါအဲ့ဒီကအနောက်ကလားအလေရွာမှာတပ်ဆိုင်ရာကမှတ်ပုံတင်လာလုပ်ပြီးတော့ဟိန္ဒူလူမျိုးတွေကိုလုံမပေးဘူးဆိုတဲ့အကြောင်းရေးလိုက်တဲ့စာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
ပြီးခဲ့တဲ့ရက်ကမွန်ပြည်နယ်တထုံမြို့အနောက်ကလားအလေရွာမှာမှတ်ပုံတင်ကိုအထက်ကဆင်းပြီးတော့လာလုပ်ပေးတယ်ဆိုပြီးကားနဲ့တရွာလုံးကိုလိုက်ပြီးတော့ပြောပါတယ်လူတွေလည်းအများကြီးသွားလုပ်ကြပါတယ်အဲ့ဒီအချိန်မှာဟိန္ဒူလူမျိုးလူငယ်တော်တော်များများကိုတော့မလုပ်ပေးပါဘူးမောင်းထုတ်ပါတယ်မင်းတို့နဲ့မဆိုင်ဘူးလို့လည်းပြောပါတယ်စိတ်နာစရာကြီးပါဟိန္ဒူလူမျိုးအများအပြားကိုမလုပ်ပေးတဲ့အတွက်ရုံးမှသွားလုပ်ကြတဲ့သူတွေရှိပါတယ်ရတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ပတ်စံပေးရပါတယ်သူတို့ကိုမေးကြည့်တော့တစ်နှစ်လောက်ကြာတယ်လို့ပြောပါတယ်ရုံးတစ်ခါသွားရင်သိန်းကျော်လောက်ကုန်ပါတယ်ခဏခဏသွားရပါတယ်အခါမြဲမြဲသွားနိုင်တဲ့သူတွေရတယ်လို့ပြောပါတယ်မသွားနိုင်ရင်တော့မရဘူးဖြစ်နေပါတယ်ဒီသတင်းကိုအထက်ကလူကြီးတွေသိအောင်ဘလို့တင်ပြရမလဲဆိုတာ RFA ကကူညီစေချင်ပါတယ်ဘယ်ကိုတိုင်ကြားရမှာလဲဘယ်သူကိုအကူအညီတောင်းရမလဲဆိုတာသိချင်ပါတယ်
စပီကြားမှာကမန္တလေးတိုင်းမှာရှိနေတဲ့အရင်အစိုးရခေတ်ကပလိတ်ချီမင်းတဲ့အထက်ဆက်ရုံကိုပုဂ္ဂလိကပန္နာဆက်ရုံဖြစ်ပြောင်းလဲလိုက်တဲ့အလုပ်ကအလုပ်သမားတွေရဲ့အခက်အခဲပါအဲ့ဒီမှာနေစရာအခက်အခဲဖြစ်နေတဲ့အလုပ်သမားအမျိုးသမီးတူကလွတ်နေတဲ့အိမ်ကန်းအပြက်ကိုပြင်ပြီးဝင်နေတာကိုဖောက်ထွင်းမှုနဲ့တရားစွဲခံရတယ်ဆိုတဲ့အကြောင်းဖြစ်ပါတယ
်အလုပ်သမားတွေကနေအိမ်မီမှာကဟိုရင်တော့လည်းဆက်ပြီးပက်လေအခန်းထဲမှာနေရတဲ့လူသမားတွေရှိတယ်ခုကျတော့ပတ်သမီးတွေအိမ်အောင်ကြမိတားစုတွေများလာတော့သူတို့ကအိမ်ငန်းကော်မတီဖတ်မပေးဘူးအိမ်ငန်းလည်းနေရာချမပေးဘူးအဲ့တော့လူသမားကပြည့်နေတဲ့အိမ်ကိုပြင်ပြီးနေတာကိုခုတရားဆွဲတာတဲ့စိတ်ငယ်တရားရုံးမှလည်းတင်တင်ဝင်းဆိုတဲ့အတော်ကြီးတယောက်ကိုထုတ်ထွင်းဝင်ရောက်မှုဆိုပြီးတော့ပုံမှန်တက်ထားတဲ့ကိုအဲ့ဒါကပန္နာကော်မတီကစက်မှုကြီးဌာနကနေငှားလိုက်တဲ့၅နှစ်တွင်မှာအိမ်ကိုပြင်မပေးဘူးပြည့်စည်တဲ့အိမ်ကိုပြစ်ထားတယ်ပြစ်ထားပြီးတော့အဲ့ပြစ်စည်းတဲ့အိမ်ကိုပြက်နေလို့ပါဆိုပြီးသမုဝင်ဌာနနဲ့ပေါင်းပြီးတော့လေးလံတင်ပြီးရောင်းစားတယ်အလုပ်သမားတွေနေစရာမရှိတာဖြစ်ပြင်းနေတာဒီကြောင့်သူတွေနဲ့မပြေဝါလို့အခန်းတွေကကျင်းနေလို့ဒီလိုတစ်ဆင့်မြင့်တဲ့အိမ်ယာတွေကိုရှောက်တဲ့လူသမားတွေကြတော့နေအိမ်ချမပေးဘူးအဲ့တော့ဒေါက်တာတင်ဝင်းဆိုတဲ့ MD ကဆယ်ပေလောက်ရှိတဲ့အခန်းတွေကဒီကြောင့်သူတွေကျင်းလို့ဆိုပြီးတော့ခုနကပြောတဲ့တစ်ဆင့်မြင့်တဲ့ရာရှိနေတဲ့အိမ်ညာပြက်နေတဲ့အိမ်ညာကိုပြင်ပြီးနေတာကိုကြတော့တရားစွဲတယ်တရားရောက်မှလုံးရှင်ပန္နာကုမ္ပဏီကိုမေးတော့ပနာကုန်တရားလေသမုဝင်ဌာနကတရားစွဲခိုင်းလို့ပါလို့ဒါရှိတယ်။လက်ရှိလည်းအဲ့တော်ဒီလုံရည်စေုံနဲ့မှာလည်းလုပ်နေတဲ့ဝန်ထမ်းလည်းဖြစ်တယ်။တကယ်လဲသူကအဲ့အိမ်ကကိုယ်ပတ်စံကကိုပြင်ပြီးတော့နေရာလည်းဖြစ်တယ်သူတို့ပြင်ပြီးတာလည်းမဟုတ်ဘူး။ဆက်လို့ပြစီလောက်တာလည်းမဟုတ်ဘူး။အဲ့ဒါကိုအခုလက်ရှိတရားစွဲခံနေရတယ်လို့
။အဲ့ဒီမန္တလေးမြို့မှာပဲကန္တာရက်ကွက်ကတန်းတရားလက်ဖေးဆိုင်မှာအလို့သမားလေးနှစ်ယောက်ကိုမေလ22ရက်နေ့ကဓာတ်နဲ့ခုတ်သွားတဲ့သူကိုအရက်ကဝိုင်းဖမ်းပြီးရဲစခန်းကိုပို့ပေမဲ့ရဲကပြန်လှုပ်ပေးလိုက်တယ်လို့ရေးလိုက်တဲ့စာကလည်းဒီလိုပါ
ပြီးခဲ့တဲ့မေလ21ရက်ည12နာရီကျော်အချိန်မန္တလေးမြို့ကန်တရာရပ်ကွက်56လမ်းအောင်ဆန်းလမ်းထောင်မှာရှိတဲ့တန်းတရာလက်ဖက်ဆိုင်ကအလုသမားလေး2ယောက်ရဲ့အိပ်ယာထဲအထိဝင်ပြီးတော့ဓားနဲ့ခုတ်လို့ကလေး2ယောက်ဒဏ်ရာတွေရခဲ့တဲ့ဖြစ်ရကြောင်းမန္တလေးတမြို့လုံးအော့အော်တောင်းတင်းဖြစ်ခဲ့ရပါတယ်။နောက်နိုင်ဝက်လောက်အကြာမှာလမ်း60သိပ်ပံလမ်းတောင်ဘက်မှာစိုက်ကယ်စီးလာတဲ့လင်မယား2ယောက်ကိုဓားနဲ့ခုတ်ပြီးပတ်စံအိတ်နဲ့တယ်လီဖုန်းလုခဲ့ပြန်ပါတယ်။နောက်ထပ်15မိနစ်လောက်ပဲခြားပြီးမြို့သစ်68လမ်းပေါ်မှာယောက်ျားလေးတယောက်ကိုဓားနဲ့ခုတ်ပြီးတော့ဖုန်းလုသွားပြန်ပါတယ်။တညထဲမှာဓားခုတ်လုရမှု3ချိန်ဖြစ်လို့ကျွန်တော်တို့ကန်တရာမှုခင်ကြိုတင်ကာကွယ်ရေးအင်အားစုနံပါတ်ဒုတ်တပ်ဖွဲ့ကတညလုံးမအိတ်ကြပဲနဲ့မှုခင်ဖြစ်ပွားနိုင်ခြေရှိတဲ့နေရာတွေမှာလှည့်ခင်းဝတ်ခင်းတွေလုပ်ပြီးတရခန်တွေကိုဖမ်းမိဖို့စူးစမ်းဆောင်ရွက်ခဲ့ကြပါတယ်။မေလ22ရက်ညတနာရီအချိန်လောက်ကျွန်တော်တို့နံပါတ်ဒုတ်အဖွဲ့လှည့်ခင်းဆောင်ရွက်နေချိန်မှာအောင်ပင်လေရွာလေလမ်း53လမ်းနဲ့54လမ်းကြားမှာစိုက်ကဲနှစ်စီးနဲ့လူ6ယောက်ရက်တောက်နေတာတွေ့ရလို့မတင်ကြတာနဲ့ရဲစခန်းကိုခေါ်လာပြီးစခန်းမှာခဏအပ်ထားခဲ့ပါတယ်68လမ်းမှာလူရက်ခံခဲ့ရသူကိုမရမကလိုက်ရှာပြီးတော့ဖမ်းဆီးထားတဲ့သူ6ယောက်ကိုပြတော့လူရက်ခံရသူက6ယောက်ထဲကတယောက်ဟာသူ့ကိုဓားနဲ့ခုတ်ခဲ့တဲ့သူဖြစ်တဲ့အကြောင်းအတည်ပြုထွက်ဆိုပါတယ်ဒီနေ့မနေ့10နာရီအချိန်ကတော့တန်းတရာလက်ဖိတ်ဆိုင်ကိုသွားပြီးဓာတ်နဲ့ခုတ်ခံရတဲ့သူ2ယောက်နဲ့စိုက်ပိုင်ရှင်ကိုတရခန်ရဲ့ဓားပုံပြတဲ့အခါဓားပုံထဲကလူ3ယောက်ဟာသူတို့ကိုဓာတ်နဲ့ခုတ်ခဲ့တဲ့သူတွေဖြစ်ကြောင်းအလုသမားလေး2ယောက်ကအတည်ပြုပေးခဲ့ပါတယ်။အဲ့ဒါနဲ့ကျွန်တော်တို့နဲ့အတူပူးပေါင်းပြီးတော့တရခန်ဖမ်းခဲ့တဲ့ကန်တရာရဲကင်းမှုကိုအကြောင်းကြားတဲ့အခါရဲကင်းမှုကလည်းစကမ်းမှုကိုဆက်သွယ်ပြီးတော့အမှုဖွင့်ပါတယ်။အဲ့ဒီအခါမှာတရခန်6ယောက်စလုံးကိုညတွင်ချင်းပြန်လွှတ်ပေးလိုက်ပြီးလို့သိလိုက်ရပါတယ်။ကျွန်တော်တို့အရက်သားတွေနေမအားညမအားနှစ်ရက်နှစ်ညအေးရပြက်ခံပြီးတော့စူးစားပန်းသားနဲ့ပြတ်မှုကျွလွန်သူတရခန်တွေကိုရှာဖမ်းပြီးရဲစခန်းအပ်ထားတာကိုရဲစခန်းကတနားရီတောင်ချုပ်မထားပဲချက်ချင်းပြန်လှုပ်ပေးလိုက်တယ်ဆိုတာသက်ဆိုင်ရာအာဏာပိုင်တွေသိစေဖို့တင်ပြလိုက်ရပါတယ
်ဒီတစ်ပတ်သောရရှင်ပေးစာခန်းတော်ကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင်burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အများဆုံးရောက်ပါတယ်။ဒါပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်2ဖြစ်တဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။